အနီတော်တင်နေမာတို့အနေနဲ့ရောအိန္ဒိယခီးစင်မှာဘာတွေများလေ့လာခွင့်ရခဲ့လဲရှင
်မျိုးသမီးတွေကိုအကြမ်းဖက်မှုကာကွယ်ရေးဥပဒေကိုလွှတ်တော်ကပြဋ္ဌာန်းလိုက်ပြီးဆိုတဲ့အကြောင်းလေးကိုလည်းအန်တီလို့လေ့လာရတယ်ပေါ့နော်အန်တီတို့နိုင်ငံမှာတော့အခုမှပြုလုပ်ဆဲပဲရှိသေးတာပေါ့နော်အဲ့ဒါကြီးအန်တီကိုလေ့လာခဲ့ရပါတယ်ပြီးတဲ့အခါကျတော့သူတို့မှအဲ့လိုအကြမ်းဖက်မှုတွေဟာဥပဒေနဲ့ရှိတယ်ကာကွယ်တဲ့အခွင့်အရေးတွေလည်းရှိတယ်အဲ့ဒီကြားကိုအိန္ဒိယနိုင်ငံမှာအဲ့ဒီအကြမ်းဖက်မှုတွေတော်တော်ရှိနေသေးတယ်ဆိုတာလည်းအန်တီတို့သိခဲ့ရတယ်ဆယ်လေးမိနစ်မှာအမျိုးသမီးတစ်ယောက်လုံးလောက်သူတို့စီမှာဆိုအကြံဖက်မှုခံရတယ်ဆိုတာလေလေ့လာခဲ့ရတယ်အမျိုးသမီးအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့သူတို့တိုင်းပြည်မှာပေါ့ကျေးရွာအုပ်ချုပ်ရေးမှာဆိုလို့ရှိရင်ဟိုအုပ်ချုပ်ရေးပိုင်းက5ဦးရှိတယ်ပေါ့5ဦးရှိရင်အမျိုးသား3ယောက်အမျိုးသမီး2ယောက်ပေါ့အောက်ခြေအုပ်ချုပ်ရေးမှာပါဝင်ဝင်ရှိတယ်ပါလဲပါကြရတယ်ပေါ့နော်ဒါပေမဲ့လို့အန်တီတို့မြန်မာနိုင်ငံနဲ့နှိုင်းရှင်ရင်အမျိုးသမီးတွေကလုံးဝမပါသေးဘူးပေါ့အဲ့လိုဟာမျိုးလည်းနှိုင်းရှင်ပြီးသိခဲ့ရပါတယ်အမျိုးသမီးပါဝင်မှုမြန်မာနိုင်ငံမှာဘလောက်ရှိပါသလဲတဲ့အဲ့လိုမျိုးပါလေအန်တီတို့က 4.6 ရှိပါတယ်လွတ်တော် 3 ရက်ပေါက်မှာပေါ့နော်ချုံုံကြည့်မယ်ဆိုရင်ကျမတို့တိုင်းပြည်မှာလည်းအမျိုးသမီးတွေပိုပြီးပါဝင်အောင်ပိုပြီးပါဝင်ရအောင်ဆိုတာကပိုပြီးရှင်ပြိုင်နေတဲ့ပါမှာပါနိုင်ပါလိအဲ့ဒီကြောင့်ရှင်ပြိုင်ရအောင်စတိရှိအောင်နိုင်ငံရေးဟာလူတိုင်းနဲ့ဆိုင်နေဆိုတဲ့အကြောင်းသဘောပေါက်အောင်ကျမတို့ဟာလို့နည်းနည်းအသိဉာဏ်ပေးရပါလိမ့်မယ်လို့အဲ့လိုပြောလိုက်ပါတယ်ဒါကြောင့်မို့အရေးအတွက်ဟာနှိုင်းရှင်မယ်ဆိုရင်အန်တီတို့နိုင်ငံကနေသေးတယ်ဆိုတာလေလေ့လာခဲ့ရတာပေါ့နော
်အန်တီတို့မျိုးသမီးကိုယ်စားလှယ်တွေကရောဘာတွေများမေးမြန်းဆွေးနွေးခဲ့လဲ
သူတို့နိုင်ငံရဲ့အမိသားတွေသူတို့နိုင်ငံမှာထုတ်ထားတဲ့အခြေအနေတွေအဲ့ဒါတွေကိုအန်တီတို့လေ့လာပါတယ်သူတို့ကပြန်မေးပါတယ်အန်တီတို့လွှတ်တော်ကိုယ်စားလှယ်တွေကိုလည်းမေးတယ်အဲ့ဒီအမျိုးသမီးတွေကိုအကြမ်းဖက်မှုကာကွယ်ရေးအနေနဲ့ပေါ့လွှတ်တော်ရဲ့မှာပါရီပြင်ပေးကြမလဲဘလို့တုတ်ပေးကြမလဲဆိုရဲဥစားသူမေးပါမေးတော့အန်တီကလည်းဟိုလွတ်တော်မှာအမျိုးသမီးအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့အမှုတင်လာတဲ့အခါမှာအကယ်၍အမှုကိုမစစ်ဆေးခင်အဲ့ဒီပြုလုပ်ခံရတဲ့မိန်းကလေးကိုဆွနှင်းနှုတ်သိမ့်မှုနည်းနည်းဟိုဖြောင်းရမှုလေးတွေလုပ်တင်တယ်ပေါ့အဲ့လိုလုပ်ပြီးမှဒါလည်းအမှုကိုဆက်ပြီးစစ်တင်တယ်ပေါ့မဟုတ်ရင်မိန်းကလေးဟာတအားနဲ့အရှက်ရမယ်လူပတ်ဝန်းကျင်မှာမနေရအောင်ဖြစ်မယ်နောက်ပိုင်းကိုအရှက်ကြီးပြီးတော့အဆုံးစင်ရင်နဲ့အထိဖြစ်မယ်ဒါကြောင့်မလို့အမှုမစစ်ခင်မှာအမျိုးသမီးကိုနှစ်သိမ့်သေးစေနဲ့ဆိုတဲ့ဥစ္စာကိုအန်တီလွှတ်တော်ကိုတင်ပြမယ်လို့အန်တီပြောပါတယ်
ဒီမြန်မာနိုင်ငံရဲ့လွှတ်တော်ကဏ္ဍမှာအမျိုးသမီးတွေပါဝင်တဲ့နှုံပိုပြီးမြင့်မားလာဖို့အတွက်ကိုရဒီဖွဲ့တွေဘက်ကဘလို့အကြံပြုချက်တွေပေးခဲ့လဲရှင
်အမျိုးသမီးတွေဟာအမျိုးသားတွေနဲ့စိတ်ရောမခွဲခြားပါနဲ့ပေါ့နော်။ဒါပဲဖြစ်ဖြစ်တတ်သိရှိပါဆိုတဲ့ဥစ္စာကိုသူတို့ကပြန်ပြန်ပေးပါတယ်။အမျိုးသမီးဟာတဲကြီးခံတဲ့သဘောတရားလည်းရှိပါတယ်ပေါ့။အဲ့ကြအမျိုးသမီးတွေများများပါနိုင်အောင်စူးစမ်းကြပါဆိုတာကိုသူတို့အားပေးပါတယ်။ပြီးတော့ကိုယ်ကဒီကပြန်သွားတဲ့အခါမှာလည်းအမျိုးသမီးအဖွဲ့ယူခေါ်ပြီးဆွေးနွေးကြပါပေါ့နော်အဲ့လိုတွေသူတို့ပြောပါတယ
်အခုလက်ရှိမြန်မာနိုင်ငံအမျိုးသမီးလွှတ်တော်အမတ်တွေရဲ့လွှတ်တော်ရင်ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးရောဘာတွေများသူတို့ဘက်ကမေးမြန်းလာရှိခဲ့လဲရှင
်သူတို့ကမေးပါတယ်လွှတ်တော်မှာအမျိုးသမီးတွေအခွင့်အရေးရပါသလားတဲ့မေးတော့အနည်းနဲ့များတော့အခွင့်အရေးရပါတယ်လို့ပြန်ဖြေလိုက်ပါတယ်အခက်အခဲတော့သိမ့်ရှိပါဘူးလို့ပြောပါတယ်အခက်အခဲမရှိဘူးဆိုတာကဆွေးနွေးခွင့်ပေါ့နော်အဲ့လွတ်တော်ထဲမှာတင်ပြခွင့်အဆိုပြုခွင့်မိခွန်းမိခွင့်နေရပါလေလို့ပြောပါလေ
ဒီခီးစင်ကမြန်မာနိုင်ငံအတွက်ဘလို့အကျိုးကျေးဇူးတွေများရခဲ့လဲရှင
်အတီတို့အနေနဲ့အိန္ဒိယမှာရှိတဲ့အမျိုးသမီးတွေလွတ်တော်မှာပါဝင်တဲ့အရေးအတွက်နဲ့မြန်မာနိုင်ငံကပါဝင်တဲ့အရေးကိုလှမ်းရှင်တဲ့အခါမှာမြန်မာနိုင်ငံကနေနေသေးတယ်ပြီးတဲ့အခါကျတော့အိန္ဒိယမှာဆိုလို့ရှိရင်အထက်လွတ်တော်ကရှာမှတ်တဲ့ဥပဒေတွေဟာအောက်လွတ်တော်ကလည်းအတည်ပြုရပါတယ်။ဘာပဲဖြစ်ဖြစ်အဲ့ဒီအထက်နဲ့အောက်နဲ့ညှိပြီးတော့လုံးကြပါတယ်ဆိုတဲ့အကြောင်းကိုအန်တီတို့လေ့လာရပါတယ်
။လက်ရှိမြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးချိုးပေါက်ခံရမှုတွေနဲ့ပတ်သက်ပြီးတော့ဒီအဖွဲ့တွေကဘယ်လိုသုံးသပ်ထားပါလဲရှင
်။မြန်မာနိုင်ငံကလည်းဆောင်ရွက်ပါတယ်။ဒါမှလို့နည်းနည်းအားနည်းနေသေးတယ်လို့သူတို့သုံးသပ်ကြပါတယ်။သူတို့ကတော့ဒီမိုကရေစီထုံးလာနေတဲ့နိုင်ငံပေါ့နော်။အန်တီတို့နိုင်ငံကလည်းဒီမိုကရေစီလမ်းကြောင်းကိုတွားပြီးတော့မပြောင်းလဲနိုင်မယ်လို့ရွေးနေပါတယ်ဆိုတဲ့အကြောင်းကိုသူတို့သုံးသပ်ကြပါတယ်
အနီဒေါ်တင်မာကို RFA ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်